လက်ရှိဆော်ဒီအာရေဗျနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသား2,500ကျော်တဲ့ကတဝက်ဖြစ်တဲ့13,500ကျော်ကိုဆော်ဒီအစိုးရကဒုက္ခသည်တွေအဖြစ်လေးနှစ်ကြာနေထိုင်ခွင့်ပြုမဲ့ခွင့်ပြုချက်ထုတ်ပေးလိုက်ပြီးဖြစ်တဲ့အတွေ့အဲ့ဒီလူတွေရဲ့နေထိုင်ခွင့်အခြေအနေကိုအတိအကျသတ်မှတ်ပေးလိုက်ရရောက်ပါတယ်အဲ့ဒီနေထိုင်ခွင့်ပါမစ်တွေကိုမက်ခါမြို့နိုင်ငံကူးလက်မှတ်ဌာနကထုတ်ပေးလိုက်တာဖြစ်ပြီးဒုက္ခသည်တွေရဲ့ကိစ္စကိုလည်းဆက်လက်ဆောင်ရွက်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံကဒုက္ခသည်တွေအတွက်တရားဝင်နေထိုင်ခွင့်ကိုဆော်ဒီအစိုးရကလွန်ခဲ့တဲ့နှစ်နှစ်လောက်ခဲကစတင်ဆောင်ရွက်လာခဲ့တာဖြစ်ပြီးဒီလိုလှုပ်ဆောင်တာဒါပထမဆုံးအကြိမ်ဖြစ်တဲ့အတွက်ကုလသမဂ္ဂကဆော်ဒီအစိုးရရဲ့ဆောင်ရွက်မှုကိုကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံကဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့လူမျိုးဘာသာနဲ့ပြောဆိုတဲ့ဘာသာစကားမရွေးအခမဲ့နေထိုင်ခွင့်ပါမစ်ထုတ်ပေးခဲ့ခြင်းဖြစ်တယ်လို့ဆော်ဒီအစိုးရကပြောပါတယ်နေထိုင်ခွင့်ပါမစ်ရှိသူတွေအနေနဲ့အခမဲ့ကျန်းမာရေးဆောင်ရွက်မှုအခမဲ့ပညာသင်ကြားခွင့်နဲ့အလုပ်လုပ်ခွင့်တွေပါရရှိကြမှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေနေထိုင်ခွင့်ပါမစ်ထုတ်ပေးရေးဆော်ဒီအစိုးရရဲ့ဆောင်ရွက်ချက်တွေကိုသိရှိခွင့်ရအောင်UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကကိုယ်စားလှယ်တွေမကြတဲ့ခင်ကဆော်ဒီအာရေဗျနိုင်ငံကိုတွားရောက်လေ့လာခဲ့ကြတာဖြစ်ပါတယ်